ဥရောပသမဂ္ဂကလည်းဗြိတိန်နိုင်ငံခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့နောက်မှာဥရောပအနေနဲ့ဗြိတိန်နဲ့လက်တွေ့ကျတဲ့ဆက်ဆံရေးတက်ကိုထူထောင်ဖို့လိုအပ်နေပြီလို့ဥရောပသမဂ္ဂအကြီးအကဲကပြောကြားလိုက်ပြီးအနာဂတ်မှာတော့ပူးပေါင်းဆောင်ရွက်ဖို့တော့တိုက်တွန်းခဲ့ပါတယ်။ကျေတပ်ရင်းနဲ့ Brussels မှာဥရောပခေါင်းဆောင်ရဲ့အစည်းအဝေးမှာဥရောပပါလီမန်ဥက္ကဋ္ဌ Antonio Tajani ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဗြိတိန်ဟာဥရောပသမဂ္ဂကနေခွဲထွက်တာဖြစ်ပြီးဥရောပကနေခွဲထွက်သွားတာမဟုတ်ကြောင်းနဲ့သူ့ကိုသူတို့ခွဲထွက်သွားပြီးတဲ့နောက်မှာဆက်ဆံရေးကောင်းဖို့လမ်းဖွင့်ထားရအရေးပါတယ်လို့ဆိုပါတယ်။ဥရောပခေါင်းဆောင်ရဲ့နှစ်ကြာဆင်နဘတ်ကို Brussels မှာချက်တပြင်းတွေကစတင်ခဲ့တာပါ။ဒီစီဝေးမှာ Britain ခွဲထွက်မှုနဲ့အတူအကြမ်းဖက်ဝါဒဆိုင်ရာရွှေ့ပြောင်းအခြေချမှုနဲ့ဥရောပတလောရင်ဆိုင်နေရတဲ့တခြားပြဿနာတွေကိုဆွေးနွေးကြတာပါ။ဒီစီဝေးမတိုင်ခင်မှာပဲအတူသဘောဆောင်တဲ့နှိမ့်နှိုင်းမှုတွေလုပ်ဖို့စဉ်းစားနေပါတယ်လို့ British ဝန်ကြီးချုပ်ထရေဆာမေးကသတင်းတောက်တွေကိုပြောခဲ့တာပါ။ဒါပြင် EU ကနေ Britain ခွဲထွက်တဲ့အတွက် EU နိုင်ငံတွေမှာနေထိုင်တဲ့ British နိုင်ငံသားတွေနဲ့ British နိုင်ငံမှာနေထိုင်တဲ့ EU နိုင်ငံတွေကနိုင်ငံသားတွေရဲ့ရပိုင်ခွင့်တွေဘယ်လိုကာကွယ်ပေးရမလဲဆိုတာနဲ့သူတို့ပေါ်မှာရိုက်ခတ်မယ်အခြေအနေကိုချက်တပြင်းနဲ့အစည်းအဝေးမှာဦးစားပေးပြီးဆွေးနွေးမယ်လို့လည်းပြောပါတယ်။ British နိုင်ငံနဲ့ Europe တလောကအဖွဲ့အစည်းတွေလက်ရှိဌာနချုပ်တွေအတွက်ကျန် EU 28နိုင်ငံကနေရာတစ်တွေကိုရွေးချယ်ပြီးပါပြီလို့ EU ကြီးကဲ Donald Tusk ပြောပါတယ်။ Britain ခွဲထွက်ပြီးတဲ့နောက်ဒုက္ခတွေများအရင်စီမံခန့်ခွဲမှုဘယ်လိုလုပ်မယ်ဆိုတာနဲ့ပတ်သက်ပြီး EU ဖွဲ့ဝင်နိုင်ငံတွေအငင်းပွားနေတာမို့ဒီဥရောပစီမံကိန်းကိုပြန်တည်ဆဖို့ဂျာမနီနိုင်ငံနဲ့အတူလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းပြည်ထောင်စုသမ္မတ Emmanuel Macron ကလည်းကြေညာပြုခဲ့ပါတယ်။